Omicron COVID ပိုးသင်းနဲ့ပတ်သက်လို့လေးလာစရာတွေအများအပြားရှိနေဆဲဖြစ်ပေမဲ့ကမ္ဘာကြီးအနေနဲ့အန္တရာယ်ကိုကာကွယ်နိုင်စွမ်းရှိပြီးကူးစက်မှုမဖြစ်အောင်အမြန်ဆုံးဆောင်ရွက်ဖို့လိုတဲ့အကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်။ Omicron ပိုးသင်းဟာအခုခါနိုင်ငံပေါင်း58နိုင်ငံမှာတွေ့ရှိထားပြီးနောက်ထပ်တိုးလာဖို့ရှိတဲ့အကြောင်းလဲ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရုံးချုပ်ကဘုံရုနေသင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ကမ္ဘာတစ်လောပြန့်နှံ့မှုတွေနဲ့မျိုးဗီဇအပြောင်းအလဲများတာပါဝင် Omicron ပိုးသင်းဟာ COVID ကာယရောဂါကူးစက်ပြန့်နှံ့မှုပုံစံအပေါ်ကြီးမားတဲ့သက်ရောက်မှုရှိနိုင်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။ယောဂပိုးသင်းနဲ့ပတ်သက်လို့မသိသေးတာတွေအများပြားရှိနေပေမဲ့အကာအကွယ်မဲ့တဲ့အခြေအနေမျိုးမဟုတ်ကြောင်းနဲ့နိုင်ငံတိုင်းမှာကာဝယ်ဆေးထိုးတဲ့အစီအစဉ်တွေကိုတွန်းမြင်ဆောင်ရွက်ဖို့လဲ WHO ကြီးကတိုက်တွန်းခဲ့တာပါ။ဂျနီဗာမြို့သတင်းစာရှင်းလင်းပွဲမှာပဲ Pfizer BioNTech ကာဝယ်ဆေးဟာ Omicron ပိုးသင်းကိုကာကွယ်နိုင်စွမ်းအားနည်းတယ်ဆိုပြီးတောင်အာဖရိကကလေ့လာတွေ့ရှိချက်တစ်ခုထွက်ပေါ်လာတာနဲ့ပတ်သက်လို့လဲ WHO သိပ္ပံပညာရှင်အဖွဲ့ကြီးကတတိပေးခဲ့ပါတယ်။ခန္ဓာကိုယ်ရဲ့ခုခံအားစနစ်ဟာနည်းနည်းရှုပ်ထွေးတာကြောင့်မြင်မြန်ဆန်းဆန်းကောက်ချက်မဆွဲကြဘူးနဲ့သုတေသနလေ့လာမှုတွေစုပေါင်းဆောင်ရွက်ဖို့လိုတဲ့အကြောင်းတတိပေးခဲ့တာပါ။Pfizer ဆေးကုမ္ပဏီကတော့ကနဦးတက်ခွဲစမ်းသပ်လေ့လာမှုတွေအရအားဖြည့်စေးဖြင့်ကာကွယ်ဆေးတတိယအကြိမ်ထိုးပြီးတဲ့သူတွေဟာ Omicron ပိုးသစ်ကိုကာကွယ်ရမှာထိရောက်မှုရှိတာတွေ့ရတဲ့အကြောင်းဗိုလ်ရုံးတွေစိုးရိမ်မှာပဲသတင်းထုတ်ပြန်ထားပါတယ်။